တောင်ကိုရီးယားနောက်တောင်ဘက်ကမ်းလွန်မှာနှိမ့်မြုပ်သွားတဲ့သင်္ဘောတွေကိုဝင်နိုင်ဖို့ရေငုပ်သမားကယ်ဆယ်ရေးတွေဆက်လက်စ조사ခဲ့ကြပါတယ်။အစောပိုင်းတုန်းကသင်္ဘောပတင်းပေါက်ကနေတဆင့်အလောင်း3လောင်းကိုရေငုပ်သမားတွေတွေ့ရှိခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုဒီရေငုပ်သမား900ကျော်နဲ့လုပ်နေကြတာပါ။လောလောဆယ်အထိပြုနိုင်သလောက်သေဆုံးသူ32ယောက်ရှိသွားပါပြီ။အထက်တန်းကျောင်းသူကျောင်းသားအများအပြားပါတဲ့ပျောက်နေဆဲ290ကတော့သေသလားရှင်သလားမသိရသေးပေမဲ့အသက်ရှင်ရရှိနေနိုင်တဲ့အခြေအနေကတော့နည်းလာနေပါပြီ။ရာဒီဥရုအခြေအနေကြောင့်ရှာဖွေကယ်ဆယ်ရေးတွေအခက်တွေ့နေပေမဲ့ပျောက်ဆုံးနေတဲ့ခီးသည်တွေရဲ့မိသားစုဝင်တွေကတော့သူတို့ရဲ့သားသမီးတွေကိုအမြန်ဆုံးရှာတွေ့နိုင်ဖို့မျှော်လင့်နေကြပါတယ်
။ခရစ်바로구예수로살아줄수있는데이게뭐냐고요지금300명바다속에서
ဖြစ်တဲ့နေတဲ့ကကလေးတွေကိုကယ်ဆယ်နိုင်တဲ့မှာတဲ့အချိန်ကလင့်လာပါပြီ။မိဘတွေရှင်ပူရလွန်းလို့တေးရပါတော့မယ်။ဒီလောက်အေးတဲ့ရှိတဲ့မှာကလေးတွေအေးအေးလွန်ပြီးတော့ကြောက်နေကြပါရောမယ်လို့အကြောင်းသားမိသားစုဝင်တစ်ယောက်ကပြောသွားတာပါ။တောက်ကြနေတော့ကတော့တင်မော့ကက်ပတန်နဲ့တင်မော့အမှုတန်းနှစ်ယောက်ကိုတင်မော့တိန်းဆောင်မှောက်ပြီးတော့မကြခင်မှာပဲတင်မော့ကိုဆွန့်ခွာခဲ့မှုနဲ့ရဲကဖမ်းဆီးလိုက်ပါတယ်။တင်မော့ဘေးကိုတိတ်မှောက်သွားပြီးတော့ဘေးလွရာထွက်ပြေးနိုင်တဲ့လမ်းကြောင်းတွေပိတ်နေခြင်းမှာတော့မှခရီးသည်တွေနေရာကနေမရွေးကြဖို့ကက်ပတန်ကပဲညွန်ကြားခဲ့ပုံရတယ်လို့တန်တရားရှိပါတယ်။စီဝေါ်တင်မော့နှစ်သွားစင်မှာခရီးသည်486ယောက်တင်မော့ထဲမှာပါသွားပါတယ်။ကျေကျုပ်ကျွန်းစီကိုဒီចောင်းသားယာနဲ့ချီကိုလေးလာကြီးခေးထွက်ဖို့လို့ဥဆောင်ခေါ်လာတဲ့အထက်တန်းចောင်းရဲ့ဒူចောင်းအုပ်ဆရာကိုတင်မောနေရကကဲတင်နိုင်ခဲ့ပေမဲ့တောက်ချာနေကပဲသူ့ကိုယ်သူအဆုံးစီရင်သွားပါတယ်ဒီကနေ့စနေနေ့မှာတော့လူတွေစုဝေးပြီးတော့သူ့အတွက်အောင်းမေးပွဲဆူတောင်းခဲ့ကြပါတယ်ရှင်